အာဖရိကန်အမေရိကန်ဒူဖြစ်သူဂျော့ချ်ဖလိုက်ကိုတတ်မှုနဲ့ရတပ်ဖွဲ့ဝင်ဟောင်းဒက်ရစ်ရှော်ဗင်ကိုထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပါတယ်။2020ပြည်နှစ်မေလကမီနီဆိုတာပြည်နယ်မီနီယားပိုလစ်မြို့မှာရဲတွေကဖလိုက်ကိုဖမ်းဆီးတဲ့အချိန်ရှော်ဗင်ကဖလိုက်ရဲ့လေဘင်းကိုဒူးကောင်းနဲ့6မိနစ်ကျော်ကြာဖိထောက်ချုပ်ထားခဲ့ပြီးတဲ့နောက်ဖလိုက်သေဆုံးသွားခဲ့တာပါ။အသက်45နှစ်အရွယ်ရှော်ဗင်ဟာမီနီဆိုတာပြည်နယ်မှာလူမဲတယောက်ကိုတတ်မှုအတွက်အကျဉ်းချတဲ့ပထမဆုံးလူပြိုရတပ်ဖွဲ့ဝင်ဖြစ်တယ်လို့မီနီဆိုတာပြည်နယ်အများပြည်သူရေဒီယိုအသံလွှင့်ဌာနကပြောပါရယ်တောက်ကြံတွေကစင်ကြက်ချတာကိုဒေသခံတွေနဲ့လူခွင့်ရေးလှုပ်ရှားသူအများအပြားလျာယုံအပြင်ဘက်မှာစူဝေးဆောင်ဆိုင်ခဲ့ကြပါရယ်ရှော်ဗင်ကိုအခုလိုစင်ကြက်ချလိုက်ပေမဲ့အများပြည်သူဘဝအတွက်တရားမျှတမှုပြန်ရလာဖို့ကတော့အလံဝေးနေစေပဲလို့လူတော်များများကပြောကြပါရယ
် I think anything under this current prison industrial complex is not going to feel like justice.
လက်ရှိအကျဉ်းထောင်စနစ်အရာကတော့တရားမျှတမှုဆိုတာကိုခံစားရမယ်လို့ကျွန်မမထင်ပါဘူး။ဒီစနစ်ကကျွန်မတို့လူမှုဝင်ဝိုင်းအတွက်တရားမျှတမှုကိုမပေးနိုင်ပါဘူး။ဒါကတိတ်ကိုဒေါသထွက်စရာကောင်းပြီးလူတွေကိုတတ်တဲ့ဒီစနစ်ကိုပဲတရားမျှတမှုရဖို့အတွက်ကျွန်မတို့ကဆက်ပြီးမှီခိုအားထားနေရပြီးတော့ဒီစနစ်ဟာတရားမျှတမှုကိုဘယ်တော့မှစောင့်ကြည့်ပေးမှာမဟုတ်ပါဘူးလို့ဒေသခံတူးဖြစ်သူအန်ဂျလာကပြောပါရယ်။ရှော်ဗင်ကိုလူသားမှုဆိုင်ရာဆွဲချက်သုံးခုအတွက်အပြစ်ရှိကြောင်းပြီးခဲ့တဲ့ AB လမှာဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာပါသူကိုထောင်ဒဏ်230ဒီချမှတ်ပေးဖို့အစိုးရရှိနေတွေကတင်ပြရှောင်လဲခဲ့ကြပါတယ်ခင်ဗျာ